ဟိုးအရင်ခေတ်ကောင်းစဉ်တုန်းကကျွန်တော်နဲ့ကျော်စုကရွာကနေတက်ပြီးရန်ကုန်မြို့မှာနေခဲ့ကြသေးတယ်။အခုခေတ်မကောင်းတော့ကျော်စုကရွာမှာအုပ်ကြီးလုပ်တယ်။ကျွန်တော်ကလည်းရွာမှာအပြင်လေးဆိုင်အကောင်လေးမွေးပေါ့လေ။မြို့မှာနေတော့ကျော်စုကကျွန်တော်စကားတခုပြောခဲ့ဘူးလေ။ကားမောင်းတာရဲ့တရုပ်စကားရဲ့ဘယ်တော့မှမသိဘူးကွာ။ဘာဖြစ်လို့ရောဆိုတော့နှစ်ခုလုံးခတ်မှာကွာ။ရှုပ်ရှုပ်ချက်ချက်တွေတိတ်မကြိုက်ဘူးကွာ။ကားမောင်းမှလည်းကြောက်တယ်။ခတ်တဲ့စားတွေတင်ရမှလည်းကြောက်တယ်။အဲ့ခေတုန်းကလည်းကားလေးပါလေးမောင်းတိုင်အလုရှာတာပိုလွယ်တယ်လေ။ဒါပေမဲ့ကျော်စုကတော့လုံးဝမသိပါဘူး။အလုံးမရရင်နေပါစေကားမောင်းတော့မသိဘူးကွာဆိုပြီးဘာမှမလုပ်ပန်းနေတာပါပဲဖိတ်ဟန်ကောင်းကောင်းနဲ့တကယ်ချင်းအပေါင်းသင်းနေစီမှာပတ်စံလိုက်ချီးပြီးဘဝကိုကျုံသူလိုဖြတ်တန်းခဲ့တာပေါ့လေတခါတလေတော့လဲဆန္ဒပြပေါ်လေးပါရှင်လိုက်သွားတယ်ဈေးလေးပါလေးရတယ်ဒံပေါက်စားရတယ်ဒံပေါက်တွေပုံရင်ကျွန်တော်တော့တောင်းမှယူလာသေးတယ်ကျွန်တော်ကလည်းအလုံးမရှိတဲ့အခါမျိုးမှာကြော်စိုးနောက်ကိုလိုက်ပြီးဆန္ဒတွေပါလေးပြခဲ့ကြသေးတာပေါ့လေဘယ်ဘက်ရဲ့လို့တော့မဟုတ်ပါဘူးပတ်စံရတဲ့ဘက်ကနေပြရတာပေါ့လေထားပါတော့လေပြီးခဲ့တာကြီးလဲပြီးပါပြီဒါမှမဟုတ်မပြီးသေးတာကြော်စိုးပဲအကြေကသူတို့ဆန္ဒပြသူများကွန်ရက်ကအတော်လေးကျေပြန့်တယ်နိုင်ငံနဲ့မှလည်းရှိကြတယ်မြို့တို့မြို့မှာလူအင်အားလိုတဲ့ဆိုရင်အခြားမြို့ကလူတွေတွားပူပေါင်းကြတယ်အဲ့တော့အချင်းချင်းလည်းအမြဲအဆက်အသွယ်ရှိကြတယ်ဒီရဲ့ပိုင်းတော့ကျော်စိုးတယောက်ကနာမငိမ်ဖြစ်နေလို့မေ့ကြည့်တော့မှသူ့ကိုဆန္ဒပြဖို့လှန့်ခေါ်နေကြလို့ဟင်းဒီခေတ်ကြီးမှာဆန္ဒပြရင်ဖမ်းသွားမှာပေါ့ဆိုတော့အေးအဲ့ဒီဖမ်းမဲ့ဘက်ကိုထောက်ခံတယ်ဆိုပြီးဆန္ဒပြလိုက်ရင်မဖမ်းဘူးကွာဆိုပဲဘာများထောက်ခံစရာရှိလို့ဆန္ဒပြမှာလဲဆိုပြီးမေးတော့ကျော်စိုးကအေးအဲ့ဒါတော့ငါလည်းမသိဘူးငါတိတာကတော့လူအင်အားများများလူတွေဈေးများများရမယ်ဓမ္မဝဝကျွေးမယ်ပြောတာပဲတဲ့ဟေးအဲ့ဒါဆိုလဲသွားလေလူအင်အားလူလိုလားငါပါလိုက်ရမလားဆိုပြီးကျွန်တော်ကပြောတော့ကျော်စိုးကလူအင်အားအကိစ္စမရှိပါဘူးအရင်လိုဖျားဘူးသွားမယ်ဆိုပြီးရွာသားတွေခေါ်သွားလို့ရတာပဲတခုပဲခတ်တာကွာဘာများခတ်တုံးဆိုတော့ဆန္ဒပြရင်မီဒီယာတွေမှာဓာတ်ပုံရိုက်ပြီးတင်မယ်အဲ့ဒီခါငါပုံကြီးပါသွားမယ်ပါသွားရင်လူတွေကငါ့ကိုတိကုံလိမ့်မယ်လူတွေတိကုံတာအရေးမကြီးဘူးတဘုံတွေတိကုံမှာပဲကြောက်တာတဘုံတွေမြုတ်တက်လာရင်ငါဒုက္ခရောက်မှာလေအခုတော့အချို့မျိုးတွေမှာတဘုံကအဆိုးရဖြစ်ကုန်ပြီအဲ့ခါသူတို့ကိုစန့်ကျင်ဆန္ဒပြထားပါတယ်ဆိုတာသိသွားရင်ကွမ်းပြီလက်ထိတ်တန်းလန်းနဲ့တဘုံပြောခိုင်းတဲ့စကားတွေရှောက်ပြောနေရမှာရှက်စရာကြီးကွာဆိုပြီးပြောပါလေရောအဲ့လိုနဲ့တကယ်လဲကျော်စုကဆန္ဒပြပွဲတွေကိုမသွားခဲ့ပါဘူးကျော်စုမပါလို့လားတော့မသိဘူးဆန္ဒပြပွဲတွေကဟိုးအရင်ကတော့တော့အောင်သိမစီဘူးနောက်ရကြတော့ကျော်စုတယောက်ကျွန်တော်ကိုသူ့ကားလေးနဲ့လာခေါ်တယ်ဘာလို့ဖို့လဲဆိုတော့မြုတ်တက်မလို့အော်ပြောဖို့မေ့နေတာဘယ်တော့မှကားမောင်းမတင်ဘူးဆိုတဲ့ကျော်စိုးကအခုတော့ကားကိုကောင်းကောင်းမောင်းတက်နေပါပြီအရင်ကဘာမှမရှိတဲ့ကျော်စိုးလိုကောင်းအောင်အုပ်ကြီးဖြစ်မှကားစီးနိုင်တယ်ဆိုတော့လူတွေကလက်စားလို့ဆိုပြီးထင်ကြအောင်မေးတကယ်ကိုလက်စားလို့ရတဲ့ငွေတွေနဲ့ကားဝယ်ထားတာမဟုတ်ပါဘူးလက်စားတဲ့ငွေတွေအကတိပီးပဲသွားတာအခုကားဝယ်တဲ့ပစံကရွာမှာစကြက်မြေတွေကိုအကွက်အရာရောင်းပြီးရောင်းလို့ရတဲ့ငွေလေးနဲ့ဝယ်ထားတာအစကလည်းကားဝယ်ဖို့အစီအစဉ်သူ့မှာမရှိပါဘူးဆိုင်ကယ်စီးလို့ရနေတာ哦ဒါမှမဟုတ်နောက်ပိုင်းမှာဆိုင်ကယ်ကိုစီးခွင့်ပြုလိုက်ပိတ်လိုက်နေဆိုတော့မြို့ကိုအစည်းအဝေးတွားတက်တဲ့အုပ်ကြီးလဲဆိုင်ကယ်အသိမ်းခံရတာပဲအဲ့တော့ကျော်စိုးလဲရှိဝေးဝေးစဉ်းစားမနေတော့ဘူးငွေရလေးလဲရှိနေတော့ကားတန်းဝယ်ပလိုက်တာပဲအဲ့လိုနဲ့ကျွန်တော်နဲ့ကျော်စိုးကမြို့ကိုကားလေးနဲ့တက်ခဲ့ပါလိမ့်ရောမြို့တက်မယ်ဆိုတော့ကျွန်တော်တို့ကမြို့လေးကိုဝယ်သွားမယ်ထင်တာဘယ်ဟုတ်မလဲရန်ကုန်ထိတက်တာစန္ဒများသွားပြမလို့လားဆိုပြီးလန့်အောင်သွားသေးတယ်မဟုတ်ပါဘူးလှဲတန်းတဝိုင်းမှာတင်တန်းနေပေါ်တယ်ဆိုလို့တင်တန်းနေလိုက်စုံစမ်းကြတာဘာတင်တန်းလဲဆိုတော့တရုတ်စကားပြောတင်တန်းလေဘသူတက်မလို့လဲဆိုပြီးမျိုးတော့ကျော်စိုးကသူတက်မလို့တဲ့ဟွဒီရွေးကြီးကြမှာတရုတ်စကားတင်လို့ကောင်းမှာမလားဆိုတော့ပညာလိုအိုဒီမရှိဆိုပဲမင်းမဲဟိုးအရင်ကတော့တရုတ်စကားမတင်ဘူးဆိုအခုကြမှာဘာယူထားတာလဲဆိုပြီးကျွန်တော်ကမေးတော့အေးမပြောချင်မှပြောရရင်တော့ကွာမင်းလည်းတရင်နေကြားနေတာပဲဟိုမျိုးအသိခံဒီမျိုးအသိခံနဲ့တို့ဘာစိတ်ရှုပ်ပြီးတရုတ်လက်ကိုအကုန်ထိုးအပ်လိုက်ဂျပန်ခေတ်လိုမျိုးဗမာပြည်ကြီးကတရုတ်ခေတ်မဖြစ်ဘူးလို့ဘယ်ပြောနိုင်မလဲဒီတော့အဲ့တော့တရုတ်စာတတ်ထားရင်သူများတဲ့ခေါင်းတလုံးပူတာတာပေါ့ကွာတရုတ်လူတော်ကြီးတော့မှလှုပ်လို့ရသေးတယ်